စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA တို့တိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ်ကရင်ယူထင်းချုပ်ရာဒေသမှာဒေလွရပြင်းနေရတဲ့ဒုက္ခတွေပေါင်းက9000လောက်ရှိလာတယ်လို့ကရင်လူအခွင့်အရေးအဖွဲ့ KRG ကပြောပါတယ်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်တာလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေကြောင့်ဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အကြောင်းကိုတော့ထ
ကျန်းကျူတက်မှာငါထိချုပ်တဲ့ဒေသတွေမှာတော့ဖေဖော်ဝါရီလအတွင်းတိုက်ပွဲပေါင်း300ကျော်ကျန်းကျူတက်မှာတည်ထိချုပ်တဲ့ဒေသတွေမှာတော့တိုက်ပွဲပေါင်း90လီပါဖြစ်ခဲ့တယ်ဆိုပြီးကျန်းကျူဘက်ကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကြေးရွာတွေရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်
ဝေကြီးကပြင်းနေရတဲ့ပြည်တွင်းဒုက္ခတွေခုနှစ်တောင်းလောက်ရှိတယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့ကေအာဂျီရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပြပါတယ်ဒီကျန်းကျူထိန်းချုပ်နိုင်ပြီအဲမှာရှိတဲ့ကျန်းကိုကုစလုံးနီးပါးမှာတော့IGP တွေရှိနေတာပေါ့နော် နာမဆိုလို့ရှိရင်လည်းကပုံမဲ့ချမ်းမြို့တွေကနေတဲ့ဒေသခံလက်ထွက်ပြရတော့ဘာလို့လဲဆိုလို့ရှိရင်သူပြည်သုံးနိုင်ငံပေးချမ်းမှာဆိုလို့ရှိရင်အတူတူပြည်သုံးနိုင်ငံပေးချမ်းမှာဆိုလို့ရှိရင်နေစုံရဲ့နေပါတိုက်ပွဲတွေဖြစ်ပေါ်နေတယ်ညာတိခတ်မှုတွေဖြစ်ပေါ်နေတဲ့အပေါ်မှာတော့ဒီညာကြီးဘက်ချမ်းမှာဆိုရင်ခင်တော့ငါတော့ငါထောင်ဝန်းကျင်ပါအခုက ထက်ရှိတယ်ဒီလိုရှိရင်ကျွန်တော်တို့ဒီတက်မှာ6တက်ချမ်းဆိုလို့ရှိရင်လည်းငါ6ပေါ့နော်တက်ချမ်းနေရာမှာဒီတဲ့IDP လည်းရှိတယ်ဆိုတော့အာတက်မှာအကလုံးပေါ့နော်အလုံးတက်မှာIDPတွေကကြတော့ကျွန်မစီအရာအခုနောက်အဝန်ကြီးတော့ဒီဆက်လို့ရတာပေါ့နော်
စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ဖေဖော်ဝါရီလတလရဲမှာပဲတပ်မှန်ကဒေသမှာဒေသခံပြည်သူ6ဦးသေဆုံးခဲ့တာအပြင်မြေမြုပ်မိုင်းကြောင့်သေဆုံးဒဏ်ရာရတာတွေများလာတယ်ဆိုပြီးစောနန္ဒာစုကပြောပါတယ်တပ်မှန်ငါဘက်ချမ်းမှာဆိုလို့ရှိရင်လက်နက်ကြီးပစ်ခတ်မှုကြောင့်မလို့တိုက်ခိုက်ပြီးဆုံးတဲ့ဒေသခံတွေရှိတယ်လို့မျိုးမြင်မြင်မ ပါမြေမြုပ်မိုင်းအသုံးပြုတာတွေရှိတယ်ဆိုပြီးနိုင်ငံတကာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားနေတဲ့အဖွဲ့တွေကထောက်ပြပြီးမြေမြုပ်မိုင်းတွေမသုံးဖို့တောင်းဆိုထားကြပါတယ်။ KNU ထိတ်ချုပ်နယ်မြေတွေကဖာပွန်ကမမောင်ကော့ကရိတ်တထုံစတဲ့မြို့ပေါ်နေရာတွေမှာလည်းတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူများနဲ့ချီပြီးနေစဉ်ထွက်ပြေးတိမ်းရှောင်နေရပါတယ်။ဖာပွန်နဲ့ကော့ကရိတ်မြို့နယ်ထဲမှာတော့မြို့ပေါ်လူနေရပ်ကွက်တွေအထိပြီးခဲ့တဲ့လကလက်နက်ကြီးကြီးတွေကျရောက်ခဲ့လို့ဒေသခံတချို့သေဆုံးခဲ့ပါတယ်ရှင်။